လူခွင့်ရင်ရှိနေအမောက်ကလူနီကိုတည်နှလက်ခွင့်ဆိုင်ရာပြည်တင်အစိုးရရဲ့အထူးသတ္တမန်အဖြစ်ခန့်အပ်လိုက်တဲ့အကြောင်းနိုင်ငံခြားရေးရုံးကကြေညာလိုက်ပါတယ်။တည်နှတော်တွေရဲ့လုံယုံလုံစီအတိုင်းလှုပ်ဆောင်နိုင်မှုကိုဟန့်တားတဲ့ပြင်းထန်တဲ့ဥပဒေတွေကိုတံပြန်နိုင်ဖို့အတွက်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟတ်နဲ့အတူအမောက်ကလူနီကလှုပ်ဆောင်သွားမယ့်အကြောင်းနိုင်ငံခြားရေးရုံးကပြောပါတယ်။တည်နှတော်တွေပေါ်မှာကြံဖတ်မှုကတစ်ကမ္ဘာလုံးအတိုင်းအတာနဲ့စိုးရိမ်ရတဲ့အခြေအနေရောက်နေပြီလို့မစ္စတာဟန့်ကပြောပါတယ်။ဒီယာဒူးကိုရတဲ့အတွက်အင်မတန်ဂုဏ်ယူမိတဲ့အကြောင်းအမောက်ကူနီကပြောပြီးတော့ဒီယာဒူးအတွက်လစာယူသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမောက်ကူနီဟာမြန်မာနိုင်ငံကရိုက်တာတင်းတောင်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့အမှုကိုဥပဒေအကြံပေးတယောက်အနေနဲ့ပြီးခဲ့တဲ့နှစ်ကစပြီးတော့လိုက်ပါဆောင်ရွက်ပေးနေရပါ။ကုလသမဂ္ဂတင်းတောင်များအသင်းကအမောက်ကူနီကို2018ခုနှစ်ရဲ့ဂုဏ်ဒူးဆောင်ကမ္ဘာနိုင်ငံသားဆုချီးမြှင့်ခဲ့တာပါ။တင်းနောက်တွေပေါ်မှာတိုက်ရိုက်သက်ဆိုင်နေတဲ့ကဘာတဝန်တင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့ပြည်တွင်းအစိုးရရဲ့ကြိုးပမ်းမှုမှာပါဝင်ဖို့အတွက်ဒီယာဒူးကိုပေးခဲ့တဲ့အကြောင်းရင်းကရှီနီကလူနီရဲ့အတွေ့အကြုံကြောင့်ပဲဖြစ်တယ်လို့မစ္စတာဟန်ကပြောဆိုလိုက်ပါတယ်။